တရုတ်နိုင်ငံနဲ့နေဆက်ရှမ်းပြည်နယ်အတွင်းမှာဒီသတင်းပတ်တဲဖြစ်ပွားနေတဲ့တိုင်းဒါလန်နဲ့ကင်အဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုတွေကြောင့်အစိုးရကကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေအပေါ်ထိခိုက်မှာကိုစိုးရိမ်နေကြပါတယ်။ပြည်ထောင်စုငြိမ်းချမ်းရေး27ရာစုပင်လုံညီလာခံဒုတိယကြိမ်ကျင်းပဖို့ NLD အစိုးရကကြိုးပမ်းနေချိန်မှာပေါ်ပေါက်လာတဲ့စိန်ခေါ်မှုတွေအပေါ်နိုင်ငံရေးတိုင်းရင်းသားအရေးသုံးသပ်သူတွေရဲ့သဘောထားအမြင်တွေကို VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကအဓိကနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးဇုံအပအဝင်နေရာတတော်များများကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပူးပေါင်းတိုက်ခိုက်တာကြောင့်ငြိမ်းချမ်းရေးအလားအလာတွေမိမ့်မိန်လာပြီလို့စိုးရိမ်မှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်။အရက်သားတွေအပအဝင်လူ၁၀ဦးထက်မနည်းသေဆုံးခဲ့ပြီး30ကျော်ဒဏ်ရာရရှိခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဒီစီးနင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့သူတို့အနေနဲ့အရက်သားတွေကိုပြစ်မှတ်မထားသလိုအစိုးရစစ်တပ်ကစစ်ရေးအဖိအားပေးမှုတွေကြောင့်တုံ့ပြန်လာခဲ့တာဖြစ်တယ်လို့အကြောင်းပြထားပါတယ်။စစ်ရေးနိုင်ငံရေးလေလာသုံးသပ်သူဥမမောင်စိုးကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလိုစီးနင်းတိုက်ခိုက်တဲ့အထိဖြစ်လာရတဲ့အခြေခံအကြောင်းရင်းတွေရှိနိုင်တယ်လို့ယူဆပါတယ်
။ဒီဟာနဲ့ပတ်သက်ပြီးတော့မှန်နေမှားတယ်ပြောဖို့ကတော့နည်းနည်းခက်တယ်။လူဆိုတာရွေးချယ်စရာမရှိရင်တော့သူရှိတဲ့ဟာရွေးချယ်ရလေးရှိတယ်လို့ပဲကျွန်တော်မြင်ပါတယ
်။ရှမ်းပြည်နယ်အတွင်းကတိုက်ခိုက်မှုတွေမှာအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးမထားရသေးတဲ့ KIA ကချင်လွတ်မြောက်ရေးအဖွဲ့ DNLA တအောင်းပလောင်အဖွဲ့ MNDAA ကိုကံအဖွဲ့နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်နေတာကြောင့်အားလုံးပါဝင်နိုင်မယ့်ငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာနိုင်ဖို့အလားအလာတွေအပေါ်မှာစိုးရိမ်နေသူတွေရှိနေပါတယ်။တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့ပအိုလွတ်မြောက်ရေးအဖွဲ့ကနာယကခွန်ဥက္ကာကတော့အစိုးရနဲ့စစ်တပ်အနေနဲ့တိုင်းရင်းသားတွေရဲ့လူလားချက်တွေကိုနားလည်ဖို့လိုအပ်နေတော့မယ်လို့တုံ့တက်သွားပါတယ်။
ဥသိသိဆိုရတော့လို့ဒီဆွနွေရေးအဖွဲ့တွေမှာတပ်မတော်ကအစိတ်အပိုင်းဖြစ်နေအင်တိုက်အားတိုက်ပါတာနဲသွားတယ်အာယော့သွားတယ်ယော့သွားတဲ့ခါကျတော့တပ်မတော်ကတီချာကောင်းစဉ်တီချာအစုအဖွဲ့ဖြစ်ပြီးတော့ပြဿနာတချို့ကိုသူနီးသူဟာနဲ့တီချာရှင်းနေတာမျိုးတွေ့ရတာတွေ့ရတဲ့ခါကျတော့အစိုးရစည်းစားရေးအဖွဲ့ဝင်တွေကတပ်မတော်နဲ့သူတို့အချင်းချင်းပေါ့ညှိနှိုင်းဖို့ဆိုတဲ့နေရာမှာအာနေတာတွေတချို့ရှိတာတွေ့ရတာ
လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်ခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကတော့ပြဿနာတွေကိုလက်နက်ကင်လမ်းစဉ်နဲ့အပြေမရှာဘဲနိုင်ငံရေးနီးနဲ့သာအပြေရှာဖို့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးရုံနဲ့ပြည်လည်မှုရနိုင်ပါမလားဆိုတာကတော့မတေချာဘူးလို့နိုင်ငံရေးအကဲခတ်သူဦးမောင်မောင်စိုးကတုံ့တက်ပါတယ်။
မြန်မာနိုင်ငံကြီးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုလို့ရှိရင်ဒီလက်နက်ကင်ပြိခါဝတဲမှာပါဝင်နေတဲ့အဖွဲ့အလုံးပါဝင်ရေးဒီအခြေခံမှုဖြစ်တယ်။ဒီအခြေခံမှုကိုကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ကိုဥဆောင်နေတဲ့သူအလုံးရောဝိုင်းဝန်းနေတဲ့သူအလုံးရောစုပ်ကင်မှုလိုတယ်လို့ထင်တယ်။အဲ့ဒါကိုမြန်စုပ်ကင်နိုင်ရင်ဒါငြိမ်းချမ်းလုပ်ငန်းစဉ်အောင်မြင်မှာပဲ။အဲ့ဒါကိုမစုပ်ကင်နိုင်သေးတဲ့အခက်အခဲရှိနေမှာ
။နေဆက်ဒေတာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးကြရတဲ့ဒေသခံထောင်ပေါင်းများစွာကိုယာယီလက်ခံထားတဲ့တရုတ်နိုင်ငံကတော့တိုက်ပွဲတွေအ мян ဆုံးရပ်ဆိုင်းပေးဖို့နဲ့နေကြားဒေသတည်ငြိမ်အေဂျင့်ရဲ့အတွက်လက်နက်ကင်ပဋိပက္ခတွေမှာပါဝင်နေသူတွေအားလုံးအနေနဲ့လည်းအတက်နိုင်ဆုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်သွားကြဖို့တိုက်တွန်းထားပါတယ်ရှင်။